Tam da o yaratmanın sertliği bu değil. Türkiye vazı olabilir diyor, şiirli. Sıkayıyor bana, orayın çabayla. Tezen ağacı, yapsın, cebapçılık adı. Ananda, kuna, kumsa. Kudu neyla, akana, ovaratıya. Ananda, kuna, kumsa. İniye ma kuna sure sengalama. Kuna yi chen ule. Ore. Jesu sura ule. Deya deya tanga jan. Yi chen ule. Kuna yi chen ule. Emda ma miya piya lu. Ananda kuna. ဆုံးမဲ့တဲ့ခေါင်းလေးနဲ့ပြည့်စုံမဲ့လို့ဒီလိုဆိုပါဘူးနောက်တစ်ခါတရားတရားတန်ခါယရနာတွေရဲ့ခြေစုပ်တရားဟာလည်းတရားတရားတန်ခါနဲ့ပတ်သက်ပြီးရရှိထားတဲ့ခြေစုကိုခံစားရတဲ့ပုဂ္ဂိုလ်တွေမှလည်းသူတို့ရဲ့ခြေစုတရားဆုံးစားမရှိဘူးလို့ပြော မိဘဆိုတာကတော့လန္တခုဏမှာခုံဆိုတဲ့အရာတော့မိဘတိုင်းရှိချင်မှရှိတယ်။သို့တော့ကျေးဇူးတရားဆိုတာမိဘတိုင်းအပြည့်ရှိလို့မိဘတွေရဲ့ကျေးဇူးတရားအားလည်းဆုံးပိုင်းချာမရှိဘူးလို့ပြောအောင်။အာစရိယကုဏဆိုတဲ့နေရာမှာလည်းပဲအကြီးချင်းရှိတဲ့ ခုံနဲ့ပြည့်စုံတဲ့ဆရာသို့တော်လည်းမိမိပေါ်မှာသင်ပြမှုဆိုတဲ့အပေါ်မှာကျေးဇူးရှိတယ်လို့ဆိုတဲ့ကျေးဇူးတရားခုံနဲ့ကျေးဇူးအကြီးချင်းနဲ့ကျေးဇူးဒီတရားပေါင်းစပ်ပြီးတော့အနန္တကုဏလို့တရားတရားသံဃာမိဘဆရာဆိုပြီးတော့ ကျေးဇူးရှိတဲ့ပုဂ္ဂိုလ်ကိုပြောကြတယ်။တချို့ကလည်းခေမွန်ကြီးဆယ်ပါးဆိုပြီးတော့ဆယ်မျိုးပြောတာလည်းရှိတယ်။အဲဒီအရပဲဖြစ်ဖြစ်ခုံနဲ့ကျေးဇူးဆိုတာရှိတယ်။သူတို့ဖြင့်ဒီနေရာမှာကျေးဇူးတရားဒီကနေ့ကတော့တကယ်ကိုမိမိအပေါ်မှာ သင်ရှိခဲ့တဲ့ကျေးဇူးတရားတွေပြုခဲ့တဲ့ကျေးဇူးတရားအဲ့ဒီသံဃာတယောက်ကမိမိရဲ့ဘဝအတွက်ကောင်းကျိုးချမ်းသာတွေရဖို့သံဃာတယောက်ကကိုယ်ပေါ်မှာပြုလုပ်ခဲ့တာကတ္တသက်ရှိပုဂ္ဂိုလ်မဆိုထားပြီးတက်မဲ့အရာတွေနဲ့တိပ္ပံရိတ်အောက်ဝင်ပြီးတော့ပန်းဖြေဘူးလို့ရှိရင် သူတိပ္ပံကကိုယ်အရေးပေးတယ်အေးမြစေတယ်ဆိုတာတိပ္ပံကလှုပ်ပေးတာဖြစ်တော့ကြောင့်တိပ္ပံကတ္တကိုယ်ပေါ်မှာလှုပ်ခဲ့ကျေးဇူးပြုခဲ့တာရှိတယ်အဲ့ဒါလို့သက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်မိမိရဲ့ဘဝမှာတက္ကနတာပဲဖြစ်ဖြစ်အချင်းကြမ်းစွာပဲဖြစ်ဖြစ်အကျိုးပြုဘူးတာတွေမှန်မှန်ကတ္တ အဲ့ဒီအကျိုးပြုမှုတာတွေမှန်မှန်ကိုမြူးဆိုတာသိရတယ်။အဲ့ဒါတွေကိုသိဖို့လိုတယ်သိတတ်တဲ့ပုဂ္ဂိုလ်ကပညာရှိသူတော်ကောင်းလို့မြတ်စွာဘုရားကဒီလိုဟောတာကတံသာမာတိတိကတိညုပုဂ္ဂိုလ်ကကျေးဇူးပြုခဲ့တဲ့အရာတွေကိုအတိမတ်ပြုသူအတိမတ်ပြုသူကတိညု အတိမတ်ပြုတ်တတ်တဲ့စိတ်နေသဘောထားကိုကတိညုတာကျေးဇူးတည်တတ်တယ်အဲ့ဒီကျေးဇူးတည်တတ်မှုဆိုတဲ့ကတိညုတာသူတော်ကောင်းတွေရဲ့အရေးချင်းတစ်ခုပဲသူတော်ကောင်းရဲ့အမှတ်သားလက္ခဏာတစ်ခုတပ်ပုရိတဘူမိသူတော်ကောင်းတွေရည်တည်တဲ့သူတော်ကောင်းတွေရည်တည်ရတမျိုးပဲမြတ်စွာဘုရားကဒီလိုဟောတယ်ဒါကြောင့်မို့လို့ 38ပြမင်္ဂလာတရားထဲမှာလည်းကတိညုတ္တသာယေစုသိခြင်းလို့ဆိုသိမှပြုခြင်းဆိုရင်တကယ်ကိုကြီးပွားတွေ့တဲ့နိုင်တဲ့မင်္ဂလာတရားဖြစ်တယ်ဒီကနေ့ဒီကြောင်းလိုက်မှာအာစရိယပြမ္ပရသိတ္တမူသိတ္တလို့တဏိမောတဏိမိမိဘဝနဲ့ဆက်ဆက်ပြီးမိမိဘဝမှာယေစုရှိခဲ့တဲ့ပုဂ္ဂိုလ်အနေအများယေရှုကြီးမားတဲ့ပုဂ္ဂိုလ်တွေအားလုံးကိုယေရှုပြီးတော့ပူဇော်တဲ့နေ့ခေါင်းလေးကိုမှတ်တရပြုပြီးတော့ယေရှုတုပ်ဆက်ပူဇော်တဲ့နေ့အနန္တကုဏပူဇာလို့နော်တော်မူတဲ့ယေရှုတော်ရှင်အဘိဓဇမဟာရဏကုလို့ပါဒဘောဓာယုအာရမသမုဋ္ဌာန်ကဆရာတော်ဘုရားချက်မှတ်သွားတဲ့အတိုင်းအလုံးတပည့်ဆက်ဆက်ကတိုင်းတာကျင့်သုံးပြီးကုသိုလ်တရားတွေဖြစ်ပွားပြီးဒီကြအဓိကပူဇော်တယ်ဆိုတာမိမိပုံမှာကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေကိုပူဇော်ခြင်းဟာတကယ်တော့ကိုယ့်အတွက်အကျိုးဖြစ်ဆုံးတာပူဇော်ခံတဲ့ပုဂ္ဂိုလ်အတွက်အကျိုးရတာတဲ့ပူဇော်တဲ့ပုဂ္ဂိုလ်ကအကျိုးရအဲ့ဒီပူဇော်တဲ့ပုဂ္ဂိုလ်တွေပုံမှာအကျိုးတရားဖြစ်ထွန်းစေသည်အရှင်ယောမြင်တဲ့အနေနဲ့နာတကုဏပူဇော်ပဲဆိုပြီးတော့ချက်မှတ်ပြီးတော့လှုပ်ဆောင်ခိုင်းတာမှန်ကန်တဲ့လမ်းကြောင်းကိုလျှောက်ခိုင်းတဲ့ပုံအဲ့တော့ကတင်းညူဆိုတဲ့စကားလုံးကကိုယ့်ပုံမှာလုပ်ခဲ့တဲ့ယေရှုရှိခဲ့တဲ့အရာမှန်တယ်။အသေးဖွဲပဲဖြစ်စေအနည်းငယ်ပဲဖြစ်စေပြီးတယ်အမှတ်သားတယ်အမှတ်ပြုတယ်ဆိုတာအင်တာမတန်ဖိုးရှိတဲ့စိတ်ဓာတ်မျိုးဖြစ်တယ်ပေါ့ကြီးပွားတိုးတက်စေတတ်တယ်မင်္ဂလာတရားမျိုးလက်ခံကျင့်သုံးတဲ့ပုဂ္ဂိုလ်ဖြစ်တယ်ကတင်ညုကတဝေဒီလို့ဇေလုံးတစ်လုံးပေါက်ဆက်ပြီးတော့သုံးလေးရှိတယ်ကတင်ညုဆိုတာယေရှုကိုတည်တတ်သူကတဝေဒီဆိုပါကတံကတဝသင်္ေရှာရှာဆိုတာယေရှုတင်ကြောင်းနှုတ်နဲ့ထုတ်ဖို့ပြောတယ်ကာယကံမှုနဲ့စိတ်ကလည်းအတိမတ်ပြုတာသိယုံသိတာမဟုတ်ဘဲနဲ့ယေရှုတုံ့ဆက်တယ်ဆိုတဲ့အဓိပ္ပာယ်မျိုးထိအောင်ကတဝေဒီယေရှုကိုထုတ်ဖို့နိုင်တဲ့ပုဂ္ဂိုလ်အခုဒီကနေ့သိတာလူသိတာအဆက်ဆက်မာသူရောတော်ကြောင်းလိုက်ဆရာတော်ဘုရားကြီးအခုရှိတဲ့ဒီတပည့်ကျောင်းတိုင်းမှာနေထိုင်ကြတဲ့ပုဂ္ဂိုလ်တွေအားလုံးဒီမှာလာရောက်ပြီးတော့မိမိတို့အပေါ်မှာယေရှုရှိခဲ့တယ်လို့အသိမှတ်ပြုပြီးတော့ထုတ်ဖော်တဲ့ဘုရားအနန္တကုဏပူဇော်ဒီပွဲကိုဆင်ခြင်မှပြုလုပ်ကြဖြစ်တယ်။အခုလိုသက်ရှိကိုမဆိုထားပြီးသက်မဲ့အရာကိုပဲနဲ့ပုဂ္ဂိုလ်မှာယေရှုရှိခဲ့တာကမတည့်ရရှိချာပြုတော်ကောင်းတွေရဲ့စိတ်ကမတည့်ရှိသဗ္ဗေတံကမှာလည်းပဲယတ္တရုခတ္တဆာယာယနိတိတေယတယေယနတ္တတသာခံဗေဇေယဆိုတော့နိတိသဘောမျိုးလမ်းညွှန်မှုပြုထားတာရှိတယ်။တပည့်ရဲ့အောက်မှာနေဘူးတယ်အိတ်ခူးတယ်ဆိုရင်အဲ့ဒီတပည့်ကိုအကိုင်းခက်မချိုးတဲ့ခုတ်လဲတာဆိုတာမေးနေနေတာအကိုင်းခက်တော့မချိုးတဲ့နာတတသာခံပင်စေရဗာဗိလိုရောမိတ္တထုတ်လို့ဟိပါပါဟောဘုဘဝကျေစုရှိရဲ့ကျေစုပြုတယ်ဆိုတော့မိတ်ဆွေပဲသက်မဲ့အရာပဲဖြစ်စေမိတ်ဆွေပဲအဲ့ဒီမိတ်ဆွေကိုပြမားတယ်လုပ်တယ်ဆိုတော့အမှန်တမ်းမှဆိုးပါတယ်ဆိုးပါတယ်ဆိုတော့သောချိုးတွေဖြစ်ပေါ်စေတတ်တယ်။ဒီလိုဆိုတာပေါ့။သောချိုးတွေဖြစ်ပေါ်စေ။ဒါကြောင့်ဒါမလုပ်တဲ့မို့ဒါကိုသံဃာမူနာပြတဲ့အနေနဲ့မြတ်စွာဘုရားကိုယ်တိုင်လိုက်တာစင့်သုံးခဲ့တယ်လို့ဆိုတာ။ဘုရင်ကိုဖတ်ရှုတဲ့အခါမှတ်တရသတိထားဖို့မြတ်စွာဘုရားဗောဓိပင်အောက်တရားမှကျင့်ကြံတို့ကိုအထောက်လို့သံယူတဲ့ဉာဏ်တော်ယူရတယ်။ဒါပေမဲ့လည်းကိုရအောင်သံယူတဲ့ဉာဏ်တော်ယူရပြီးဖျားဖြစ်သူရောက်ပါ အဲ့ဒီလောကီနဲ့အောက်မှာပဲခဏရဲ့ဒီပတ်မှာပါဝင်စားပြီးတဲ့အခါအနိမိတာတတ္တဟာဆိုရယ်မမိတ်မတုံသောမျက်လုံးဖြင့်ဘောဓိပင်နဲ့ထိုင်နေရထိုင်ခဲ့တဲ့နေရာကိုပြန်လည်ပြီးတော့စိမ့်စိမ့်ကြည့်ပြီးကျေစုတင်နေအနေထားအဖြစ်မြတ်စွာဘုရားခဏရဲ့တိတိအမှတ်ပြုခဲ့တာဒါဟာထင်ရှားတဲ့သတိသမဂ္ဂတစ်ခုဒီနေရာမှာကိလေသာအာတောတွေအတ္တနဲ့ကုံသွားတယ်ကုံရုံနဲ့မကဘူးအင်တာမထူးခြားတဲ့သဗ္ဗညုတဉာဏ်တော်ကြီးကိုလည်းဒီနေရာမှာရရှိခဲ့အင်တာထူးခြားတဲ့ငါ့အတွက်ကျေးဇူးကြီးမားလာတဲ့နေရာကြီးတစ်ခုပဲလို့အမှတ်ပြုတဲ့အနေနဲ့ကတိညူပဲမပြုတဲ့အနေနဲ့ဘောရိမေနဲ့ပလင်းကိုရသော်ဗျာခொနည်းအတိတိမမိတ်မတုတ်ကြီးစုပြီးတော့ကျေစုတရားတိမှတ်ထားတဲ့ဆိုတဲ့ပေါ်ပြဒါကြောင့်ဝတ်သက်ရှိပဲဖြစ်ဖြစ်သက်မဲ့ပဲဖြစ်ဖြစ်ပုဂ္ဂိုလ်မှာကျေစုပြုခဲ့တဲ့အရာမှန်များတိမှတ်ပြုတာတကယ်သူတော့ဒါပြည့်အတိမှတ်မပြုတဲ့တရားဘလို့တရားတော့မက္ခလို့ခေါ်တယ်မက္ခဆိုတာမက္ခဆိုတာတကူပုတ်ပြီးတော့သုတ်ပြစ်လိုက်တယ်အတိမမပြည့်ဘူးကိုယ်ပေါ်မှာကျေးဇူးရှိတာလေးကိုဘာကျေးဇူးတရားရှိလဲလို့ဆိုခြေဖြတ်ဖြစ်တယ်ဤကောင်းတဲ့အရာရွှေတွေကိုပုတ်ပြစ်လိုက်တယ်လို့ပဲကျေးဇူးတရားတွေကိုပုတ်ချေပြီးတော့ပြစ်တာမက္ခအဲ့ဒီမက္ခဆိုတဲ့တရားတိယမာရရဲ့တဏ္ဍာမှာဖြစ်ပေါ်တဲ့တရားကတိညုတာဆိုတဲ့တရားမက္ခဆိုတဲ့ဆက်ကျင်မဲ့မက္ခခြေစူးတရားကိုခြေဖြတ်တယ်ခြေစူးကမ်းတယ်လို့ဒီလိုပြန်ရခြေပြစ်တယ်ဘုဘောကလောက်ခဲ့တဲ့အရာတစ်ခုဘာမှအသိမှမပြုဘူးဘလောက်ပဲလုပ်ပေးပေးအသိမှမပြုဘူးသူများပြုတ်ခဲ့တယ်ကျေစုပြုတ်ခဲ့တဲ့အရာတစ်ခုသိမှမပြုတ်နိုင်တာမက္ခတရားလို့ခေါ်တယ်အဲဒီမက္ခတရားနဲ့ရှင်တွဲပြီးတော့လာတာကပလာကဘုရုမဆရာမထားဘူးဘိုးမထားဘူးအတူတူပဲအမမထူဘာနဲ့တန်းလို့ပဲလို့ဆိုရင်မက္ခပလာကဆိုတဲ့ဒီတရားတွေတယုတ်တရားနှစ်ပါးခုလိုနန္ဒကုကပူဇော်ပူဇော်ဝဲကြီးကိုချင်ပါတာဖက်ကကြည့်မယ်ဆိုလို့ရှိရင်ကျေးဇူးတရားကိုအတိမတ်ပြည့်ကတိညုတာလို့ဆိုတဲ့မင်္ဂလာတရားတွေကိုဖြစ်ပွားစေတယ်ကတဝေရီတာဆိုမင်္ဂလာတရားတွေကိုဖြစ်ပွားစေတယ်မက္ခပလန္ဒဆိုတဲ့အဆိုးတရားတွေကိုဖယ်ရှားပစ်တယ်တစ်ဖက်ကအဆိုးကိုဖယ်ရှားပြီးတစ်ဖက်ကအကောင်းတရားတွေကိုပုဒ်တယ်ဖြစ်ပွားအောင်ဆရာသမားတွေကချမှတ်ပေးခဲ့တယ်တကယ်ပဲထပ်ပြီးတော့ပြန်ကျေးဇူးတင်ကြရတဲ့ကောင်။ကောင်းတယ်။ဘုရားတော်ဆိုရင်လုံးဖြစ်မှာမဟုတ်ဘူး။အဲတော့ကျေးဇူးတင်လိုက်ခြင်းအဖြစ်မက္ခဆိုတဲ့တရားကိုဖယ်ရှားလိုက်တာဖြစ်တယ်။ပလာသဆိုတဲ့တရားကိုဖယ်ရှားလိုက်တာဖြစ်တယ်။ဘုဒ္ဓနာမှာအဆိုးတရားတွေကိုဖယ်ရှားပြီးအကောင်းတရားတွေကိုလည်းလည်းတည်ဆောက်ပြီးအလွန်မှထက်မှန်ပြီးတော့မာရနဲ့လမ်းကထွက်ခွာစေပြီးတော့မှန်ကန်တဲ့လမ်းကြောင်းကိုတင်ပေးရမယ်ဖြစ်တယ်။ဒါကြောင့်မို့လို့ဒီလိုအနန္တကုဏပုံစံပဲကျင့်ပါလား။အိမ်တမ်းမှကောင်းတယ်။ဘုသူ့အတွက်ကောင်းတာနဲ့လိုက်တာကျင့်သုံးတဲ့ပုဂ္ဂိုလ်တွေအတွက်အိမ်တမ်းမှကောင်းတဲ့အရာတစ်ခုဖြစ်တယ်။ကုသိုလ်တွေများစွာရစေနိုင်။ဒါကြောင့်မို့ဒီပုံစံပဲဆရာသမားတွေအရှင်ရင်ရင်နဲ့ရောက်ကြိမ်ပေးထားခဲ့တယ်ဆိုရင်ကျေးဇူးတင်ပါတော့အဲ့တော့ပူဇော်ပူဇော်တယ်ဆိုတာကျတော့ပူဇော်မှုဆိုတာအခုလိုအာမိသပူဇာလို့ဆိုတဲ့ပစ္စည်းတွေနဲ့ပူဇော်တာမျိုးရှိတယ်ဓမ္မပူဇာဆိုတဲ့ဓမ္မနဲ့ပူဇော်တာရှိတယ်ညဇောဘုရားကပရိနိဗ္ဗာန်စံဃာတိမှာဟောထားတယ်လို့ရှိတယ်ပရိဝါသံဃာတိမှာကောင်းငင်ရံကလက်တွေပန်းနေကျဲချကြတယ်။ ဒုရိယတွေနဲ့တိမောက်ကြအားလုံးမြတ်စွာဘုရားကိုနောက်ဆုံးအနေနဲ့ပူဇော်ကြအတ္တတယောပူဇော်ကြအဲ့လိုပူဇော်တာတွေနဲ့ပတ်သက်ပြီးတော့ဆန္ဒနာကိုမြတ်စွာဘုရားကမိန့်ကြတယ်အခုလိုပန်းနေနဲ့ပူဇော်တာဒုရိယတွေနဲ့ပူဇော်တာပူဇော်မှုမဖြစ်ဘူးတော့မဟုတ်ဘူးပူဇော်တာမှန်တယ်သို့တော့တကယ်အစ်စ်မှန်ပူဇော်မှုကပါလဲဓမ္မနုဓမ္မပฏิပတ်တိရသော်ပြန်ချမှတ်ထားတဲ့လမ်းကြောင်းအတိုင်းလိုက်ပြီးရှင်းသုံးမှုကပူဇော်မှုတွေမှာကောင်းမြတ်တဲ့ပူဇော်မှုဖြစ်တယ်ဒါကြောင့်မို့ယဟန်နေကိုဓမ္မနဲ့ပူဇော်တဲ့ဤကိုရသော်ပြန်ရှင်းအနန္ဒာကိုဟောကြားတဲ့သမ္မာပฏิပတ်တိအနုတ္တရပူဇာမင်္ဂနဲ့လမ်းကြောင်းမင်္ဂနဲ့တရားကိုချင်းချင်းကြောက်ကိုအားထုတ်ခြင်းဘုရားရဲ့အဆုံးအမကိုလိုက်နာချက်သုံးခြင်းဟာလေအခုလိုပူဇော်ပွဲကြီးတွေမလုပ်တော့ပူဇော်ခြင်းပဲဆိုလိုတာကအခုလုံတော်မူသားတဲ့ဗရဏဏာယကဆရာတော်ဘုရားကြီးချမှတ်ထားတဲ့စီမင်းဥပဒေတွေလိုက်နာတူတီထောင်သွားတဲ့ကျောင်းမြတ်ကြီးစင်စစ်မပြအောင်စာပေတွေကြိုးစားချလို့စာပေတွေကြိုးစားသင်လို့ချမှတ်ထားတဲ့စီကံစီမင်းအတိုင်းဘုဏိဘတ်တွေဆောင်ရဲ့လိုက်နာရှင်းသုံးခြင်းဟာလည်းပဲဒါနေ့စဉ်နဲ့အမျှဒုရိတွေပူဇော်နေတာပဲလို့ဒီလိုပြောလို့ရဒီပူဇော်မှုကပို့ပြီးတော့တန်ဖိုးရှိတဲ့ပူဇော်မှုဆိုတာကွင်လေးတွေကစဒါတွေကိုအတိမတ်ပြုတာဒုပူဇော်မှုစာကြိုးစားခြင်းဖြင့်လည်းပူဇော်တယ်ကျောင်းတဲ့စီကံကိုလိုက်နာခြင်းဖြင့်လည်းပူဇော်တယ်အဲ့ဒီပူဇော်မှုတွေပူပြီးတော့ထိရောက်တဲ့အတွင်းကြတဲ့အနှစ်သာရရှိဆုံးဖြစ်တဲ့ပူဇော်ခြင်းတွေပဲအဲ့တော့အာမိသပူဇော်နဲ့လည်းပူဇော်မယ်ဓမ္မပူဇော်လို့ဆိုတဲ့ပူဇော်ခြင်းနဲ့လည်းပူဇော်မယ်စာချတဲ့ပုဂ္ဂိုလ်တွေကလည်းစာကြိုးစားချခြင်းဖြင့်ဒုပူဇော်တယ်စာသင်တဲ့စာသင်သားတွေကလည်းစာကြိုးစားသင်ခြင်းဖြင့်ဒုပူဇော်မယ်အလုံးဒီကြောင်းထဲမှာနေကြတဲ့ပုဂ္ဂိုလ်တွေဟာအာရမသုံးခါဘုရားဆရာတော်ဘုရားကြီးချမှတ်သွားတဲ့စီကံဥပဒေတိုင်းလိုက်လာဆောင်ရွက်ပြီးတော့နေတယ်ဆိုရင်ဘယ်နေရာမှာပဲရောက်ရောက်ဘယ်အချိန်မှာပဲဖြစ်ဖြစ်ဒီစီကံအတိုင်းလိုက်လာဆောင်ရွက်ခြင်းဟာတကယ်ကိုပူဇော်ပူဇော်နေတာပဲပူဇော်ခြင်းပဲလို့ဘုရားမြတ်စွာဘာပရိနိဗ္ဗာန်တုတ်ကိုသိမှခဲ့တဲ့အတိုင်းပါမိစီပฏิပန္နကိုနဲ့တင့်တော်တဲ့အချက်သာသနာတော်နဲ့တင့်တော်တဲ့အချက်ချင်းချင်နေခြင်းအနုတ္တရပူဇော်အကောင်းဆုံးပူဇော်ခြင်းပဲလို့ဆိုတာကိုစိတ်ထဲမှာမှတ်သားထားပြီးတော့ကျောင်းတိုင်ကြီးတိုးတက်နေအောင်မိမိတို့ပခုံးတော်ရောက်လာတဲ့အချိန်စင်စဲမပြတ်အုတ်ချွေပိုင်းကလည်းအုတ်ချွေပိုင်းမို့ကိုတောင်ဝန်ကြလာတဲ့အချိန်ကိုပြီးရင်ပြီးသုသာအထုံးစာပေပို့ချတဲ့ပုဂ္ဂိုလ်တွေကလည်းကိုပြီးရင်ပြီးစာပေသုသာအပို့ချစာသင်ကြတဲ့စာသင်သားတွေကလည်းအားတက်တယ်ရောကိုရတဲ့ကိုရောက်နေတဲ့တောင်ကိုရောက်နေတဲ့အဆင့်ကိုရောက်နေတဲ့တောင်ကိုမှလောက်ရမဲ့တောင်ဝန်ခြေချောင်းအောင်ထောက်ဆောင်နေတာတို့တည်းအနန္တခုနပူဇော်ပူဇော်နေခြင်းနဲ့ဖြစ်တယ်လို့စိတ်ထဲနှလုံးထဲမှာထားပြီးတော့မှန်ကန်တဲ့နိလန်းဖြစ်ပူဇော်ခြင်းကိုပြုစုအားထုတ်ခြင်းဖြစ်သာသနာတော်ကြီးပွားတိုးတက်အောင်ဆောင်ရွက်တုန်ပါစေလို့ဒီ